ဒီနေ့ဒီဘောမျိုးခြေချောင်းပฏิပရိသနာဟိတအတွင်းနဲ့ဆင်ကျင်ပါလေရှိနေတဲ့62ချိန်မြောက်လူလိုပဲခြင်းစဉ်ဒီနေ့ပဲနေရင်မြောက်သရုထမြောက်နေ့လေရင်မြောက်နေ့ဒီနေ့က6ရက်7လနော်2015ခုနှစ်တနေ့ရက်နောက်ဆုံးချိန်မှာတရားတော်မြတ်ကိုနာယူမှတ်သားခြင်းဖြင့်မိမိနှလုံးသားကိုအလှဆင်ကဘုရားစွာရှိသောအရိယာသူတော်ကောင်းတဲ့တိအပ်တဲ့သစ္စာတရားတွေကိုသိဖို့မြင်ဖို့နားလည်သဘောပေါက်ပြီးတော့မိမိရရှိတဲ့ဘဝကိုကိုယ်တော်အာယုန်တို့ဖြင့်တန်ဆာဆင်ထားဖို့မိမိရဲ့စိတ်စဉ်ကိုကမ္မထာအာယုန်တို့ဖြင့်အမြဲမပြတွေ့ထိထားဖို့ဒါကိုယ်ပိုင်အလုံးနော်ဘာလို့ပါလဲကိုယ်ပိုင်အလုံးကိုယ်ပိုင်အလုံးမိမိမလုံမဖြစ်တဲ့အလုံးကဒီအလုံးပဲအဲဒီတော့ဘုရားရှင်ရဲ့ဆုံးမတရားတော်မြတ်ကိုခြံသာသွားနှလုံးသွင်းစင်ကြင်နိုင်ဖို့အတွက်ခြံသာသာထိုင်ပြီးတော့တရားဟောကြားတရားနာကြမယ်သာသနာဆိုတာကအဆုံးအမကိုသာသနာလို့ခေါ်တယ်နော်ဘုသူ့ရဲ့ဆုံးမလေလို့ပြီးတော့ဘုရားရှင်ရဲ့ဆုံးမဘုသူ့ဆုံးမပါလိတို့မြတ်စွာဘုရားရှင်သည်ဗာလေးပါးကိုတည်တော်မူတယ်သစ္စာသစ္စာလေးပါးကိုသိတော်မူသောမြတ်ဗုဒ္ဓဤအဆုံးမဟုတ်တယ်လားအဆုံးမတရားတော့အများကြီးပေါ့အများကြီးပေါ့ဒါပေမဲ့ဒီနေ့ဘုန်းကြီးတို့ဘယ်သူအဆုံးမကိုလိုက်နာနေကြပါလိမ့်မြတ်ဗုဒ္ဓဤအဆုံးမတရားတော်တွေကိုဘုန်းကြီးတို့လိုက်နာခြင်းကျင့်သုံးခြင်းပွားများခြင်းဖြင့်စိတ်နှလုံးကိုငြိမ်အေးအောင်စောင့်ချောင်နေကြတာပါအာကိုငြိမ်အေးအောင်အေးမိမိရဲ့စိတ်ကလေးကိုငြင်းအေးတဲ့စိတ်ဖြစ်ဖို့မိမိစိတ်လေးမှာပူလောင်မှုမြောင်များစွာတို့ဖြင့်ရပ်ပတ်ထားသောစိတ်စိတ်ရဲ့ဖြည့်ဆည်းစရာစိတ်ကိုအမြဲမပြတ်ချုပ်ပေါ့စေရသည်တတိပဌံကျင့်စဉ်မှရှိတယ်ဟုတ်တယ်လားပူလောင်ခြင်းမှန်တဲ့မြတ်တို့ငြင်းအေးအောင်ပြည့်ပြည့်နှံတာသည်ပါတရားတဲ့တတိပဌံတရားအဲ့ဒီတတိပဌံတရားကိုအရိယာဘုဒ္ဓံအရိယာဘုဒ္ဓံမှာတတိနဲ့ဉာဏ်ကိုပေါင်းစည်းပြီးတော့ကြောင်းကြားဆိုင်နေမယ်ဆိုရင်မိမိဘဝဟာကောင်းဆုံးနေပြီးတော့ကောင်းဆုံးတရားမှာပဲဟုတ်တယ်လားဘယ်လိုနေပြီးတော့ဒါမြတ်စွာဘုရားဟောတော်မူတဲ့ဟိုသောတာပတ္တိသံယုတ္တမှာလာရှိတဲ့ဝတ္တသုတ်တံဆိုတာရှိတယ်အဲ့ဒီဝတ္တသုတ်တံဆိုတဲ့စကားလုံးလေးမှာမြတ်စွာဘုရားရှင်းပရိသတ်၄ပါးတို့ကိုဟောပေးထားတယ်ဥပမာပြပြီးဟောပေးထားတယ်ဒါကြောင့်မလို့ဝတ္တသုတ်တံရှိခံလို့သဘောပေါက်ထားလိုက်ပါတော့နော်အာသုတ်တံဝတ္တသုတ်တံရှိခံတဲ့ဒီသုတ်တံကိုဘုရားရှင်ဘယ်လိုဥပမာပြပြီးတော့ဟောမင်းတယ်လေလို့ဆိုတော့ယဟန်တို့ငါဘုရားဥပတုပြောပြမယ်နားထောင်ကြတရားဟောတော့မယ်ဥပမာလေးတစ်ခုပြတော့မယ်ခင်ဗျာတခါတည်းတရားကိုမဟောဘူးနော်ဘာပြပြီးတော့ခါတရားမြတ်စွာဘုရားရှင်ဆုံးမတရားဟာအလော့အလော့တိမ်ဝိတ်လွန်လို့ဒီစာကြောင်းလေးတွေကြီးပြီးတော့ကြီးရင်စိတ်ထဲမှာလေးကြက်သိန်းတော့ထားဘုရားရှင်ရဲ့ဆုံးမလေးကိုနှလုံးသွင်းရစိတ်ထဲမှာကြည်နူပြီးတော့ဩမြတ်စွာဘုရားမြတ်စွာဘုရားဘုရားရှင်ဆုံးမတရားတိမ်မွေးလိုက်တာလူဒီရဲ့ဇရိုက်ပိုင်းဆိုင်ရာလူဒီရဲ့စိတ်ပိုင်းဆိုင်ရာကိုအမျိုးစုံဥပမာတွေဆောင်ပြီးတော့ဓမ္မဒေထအဖြစ်သောကွယ်ဝဲသောအဖြစ်သော၎င်းဓမ္မပရိကျွယ်ဝတော်မူလိုက်တာဘုရားရှင်နော် တန်းစာဆင်းပြီးတော့မိန့်တော်မူတဲ့စကားလုံးလေးဒီနေ့နဲ့ဒီဝိသံသုတ်တံမှာဘုရားရှင်ကညံတို့တဲ့ဥပမာတို့ပြောမယ်နားထောင်တောင်မောထက်မှာမြေမလာသွားသောတောင်ထိပ်ကိုတီးထန်လာစွာသောမိုးကြီးရွာချနေတယ်တဲ့ဘာဖြစ်တီးထန်သောမိုးကြီးတောင်ပေါ်မှာရွာနော်တောင်ပေါ်တောင်ထက်မှာအာပါဒိယမိုးကြီးရွာချတယ်တဲ့အဲ့ဒီရွာချသည်ရှိတော်ဒီမိုးတို့ဒီမိုးရီတို့ဒီတံပတ်တဲ့တောင်ကျူတောင်ကြားဒီမှာပတ်ကြအဲ့နေတဲ့ဂျူဂျူဂျူကြားကိုပါဖြစ်တယ်စိတ်ဝင်ပါချောင်းနော်ပတ်ကြအဲ့ဓာဒီကိုအကုန်လုံးရီဒီဝင်သွားချတယ်မြောင်လေးဒီကိုဝင်သွားချတယ်အဲ့ဒါလို့နဲ့တပြေးပြေးတပြေးပြေး၆ခေါက်မှရှိတဲ့အိုင်ကလေးဒီမှာရေပြည့်လာတယ်။အဲ့ဒီကနေပြီးအောက်မှာချောင်းလေးဒီမှာရေပြည့်လာတယ်။မိုးတွေရွာသွန်းပေါ်များလို့နော်။ဒါပါများလာတဲ့ခါမှာအဲ့ဒီအိုင်လေးတွေကအိုင်ကြီးဒီမှာရေပြည့်လာတယ်။အိုင်ကြီးတွေကနေပြီးချောင်းထဲမှာရေတွေပြည့်လာ။ချောင်းကချောင်းကြီးတွေရောက်လာတယ်၊မြစ်ထဲရောက်လာတယ်။ရေတွေကတပြေးပြေးနဲ့လေ။အဲ့ဒီမျက်ကြိမ်မှာပြည်သွားပြီဆိုရင်တဲ့ရေတို့ဒီသမုတ်တရားတဲ့ကအကုန်စီးသွားချက်ဥပမာလေးဆောင်ပြတာနော်ဘာကိုစီစဉ်သွားပါလိနောက်ဆုံးတော့တောင်ထိပ်မှာအပန္ဒယကြီးမားစွာရွာလိုက်တဲ့ရေတို့ဒီအတီးတီးအတီးတီးရေဒီတစ်စက်မတန်ဘယ်နေရာမသူနေရာမရှားပဲအကုန်လုံးရေတွေစိမ့်ပြီးတော့တောင်ချောက်တဲကရင်းနေအိုင်နေအချောင်းတွေအကုန်လုံးပြည့်သွားသည်ရှိတော်ကြည့်တကယ်လို့အာမတရရွာထမ်းတော်မိုးရဲ့ရေတို့သည်အကုန်ပတ်ကြကြောက်ကြိုးကြောက်ကြားဒီမှစိမ့်ပြီးတော့ဝင်သွားတဲ့ခါမှာဒီတောင်ကရေတွေချက်ချင်းခမ်းမချောက်ပါဘူးနော်မိုးဆဲသွားပြီညာသလားချင်းခမ်းချောက်သလားမချောက်တော့မချောက်မိုးတန်ဒီအငြိတရှိရှိပြီးတော့နေချင်းကြောင့်စိတ်ဆန်းလေးတွေထဲမှာအကုန်လုံးစိမ့်ပြီးကြောက်ကြုံကြောက်ကြားတော့ကရေတုပ်တွေတသိမ့်သိမ့်ပါဖြစ်နေစီစင်းနေတယ်အခုဘုန်းကြီးတို့ဒီဟာဒီမှာကြည့်ဗန်နီယာသွားဟုတ်လားဘုန်းကြီးတို့လာစဉ်တုန်းကပါလေကုတ်တွင်းမရောက်ခင်ဟိုဘက်ကလေဟာရေတွေတဝါဝါစီစင်းနေတာနော်ညောင်လေးတည်းမှာကြီးဒီဝါဝါဝါစီလမ်းလေးတည်းမှာကြီးပဲစီးစင်းပြီးနေတာကိုကြည်တာဘုရားနဲ့အဲ့လိုရေတကွန်လေးတွေကြီးစိတ်ထဲမှာသူသဘောကျတယ်သဘောကျတယ်ဩဒီစိတ်စမ်းကြီးတွေကကြီးစမ်းပထမမိုးကြီးတိသွန်ရပါခဲ့တဲ့ရေတုပ်တွေရှိနေသေးတာကိုအဲ့ဒီမှာနော်အဲ့ဒါကကြောက်ကြုံကြောက်ကြားလေးကဘာဖြစ်နေလဲရေတွေစီးစင်းပြီးတော့သွားနေတယ်လိုအပ်တဲ့နေရာကိုရေတုပ်တွေစီးစင်းသွားနေတယ်အဲ့ဒါလို့နောက်ဆုံးမှရွာလိုက်တဲ့ရေတို့သည်တဲ့မြတ်စွာဘုရားကဘယ်ကုန်ထိရောက်သွားချာသမုဒ္ဒရာကိုထိရောက်သွားချာတယ်ထုံဤတူစွာဤဥပမာပဲလောကမှာမိုးဆိုတဲ့စကလုံးသည်ဓမ္မတရားကိုပြတယ်ဓမ္မမိကံဟောဝတ္တိတာမိဓမ္မမိဂံဓမ္မတိဟုသောမိုးကြီးကိုမိုးကြီးသည်ဝတိတာမိလူနေပြန်မှာတတဝါတို့အတွေ့ရွာချတော်မူခဲ့လေပြီဘုရောလူနေတို့ဆရာဖြစ်တော်မူသောဘုရားမြတ်စွာသည်ဓမ္မမိဂံတရားတော်တိဟုသောမိုးကြီးကိုဝတ္တဝတန်တော်မြတ်မပြရွာချကုန်သည်ရှိသောအတောကံတတဝါတို့တဏပူလောင်နေတဲ့တောကတွေငြိမ်သွားချတဲ့နော်ဘုရားရှင်ဆုံးမတဲ့တရားတော်မြတ်တို့ကို나อยู่မတတ်ကွန်ရကြကုန်သောလူအပေါင်းနဲ့ပေါင်းပြန်မှာပေါင်းတို့ရဲ့တန်တန်ဝဲပူလောင်နေတဲ့စိတ်ဒီပါဖြစ်ကုန်တယ်ငြိမ့်အေးကုန်တယ်စိတ်ထဲမှာပူလောင်ပြီးတော့လည်းတော့ပူလိုက်တာသားကြောင့်သမီးကြောင့်ဆွေကြောင့်မျိုးကြောင့်ညီကောင်မောင်နှမကြောင့်စီးပွားရေးကြောင့်လူမှုရေးကြောင့်လောကရေးကြောင့်နိုင်ငံရေးကြောင့်စသည်စသည်အပြင်ခန္ဓာနဲ့နိစ္စတဲ့ခန္ဓာဘဝတွေအကြောင်းရင်းခံပြီးတော့ဘာဖြစ်တတ်တယ်ပူလောင်နေကြရပါတယ်တဲ့ပူလောင်စေတတ်နှိစေစီအပ်တော်ဒီတန်ကိလိတာအာယုန်တို့ကိုဘုသူအဆုံးမှဖြင့်မြတ်စွာဘုရားရှင်ဤဟူသော သူတော်ကောင်းကြီးရဲ့နှုတ်တော်ကရွှေနှုတ်တော်ကထပေါ်လာတော့ဓမ္မမိုးကြီးကိုဓမ္မသစ္စာလေးပါးတည်ဟူသောမိုးတဲ့သစ္စာလေးပါးသတိပ္ပံတရားသတိပ္ပံလေးပါးရှိကံတပ်ပြီးသစ္စာလေးပါးမြတ်တရားကိုတော်မြတ်ကိုနာယူခွင့်ရသည်ရှိသောသုံးသက်ခွင့်ရသည်ရှိသောနှလုံးပင်ဆင်ခြင်ခွင့်ရသည်ရှိသောစိတ်တည်ပါဖြစ်တယ်အတ္တကိလေသောတဲ့ပူလောင်ခြင်းကင်းလာတယ်ဟုတ်တယ်လားအာသံကိတာဓမ္မပူလောင်စေတဲ့နေစီစီအသောတရားမှန်တိုင်းမြတ်ဒီအကုန်လုံးချုပ်ငိမ့်ယုံသိမ့်ပြီးလာတဲ့မိမိရဲ့စိတ်ထဲမှာမျက်စိအတွေ့အကြုံပူလောင်ရတာနားအတွေ့နှာခေါင်းတွေ့ခြားတွေ့ကိုယ်တွေ့စိတ်တွေ့တာအတွေ့ခြောက်မျိုးတို့ကြောင့်ပူလောင်ရသောအာယုန်တတ်တို့သည်တတိပဌံတရားရှိကံတပ်ပဲကြောင်းကြဆိုင်ပြီးတော့ဘုရားရှင်အဆုံးမှတရားတော်တို့ဖြင့်နှလုံးသားကိုတွေ့ချိခွင့်ရသည်ရှိတော်စိတ်တွေပါဖြစ်တယ်အေချမ်းတယ်ချမ်းသာတယ်ဟုတ်ကဲ့လားအဲ့တော့စိတ်ထဲမှာငြင်းအေးတဲ့စိတ်လေးတွေချမ်းသာတဲ့စိတ်လေးတွေဖြစ်ပေါ်နေတော့အဲ့ဒီချမ်းသာတဲ့စိတ်ငြင်းအေးတဲ့စိတ်အာယုန်တတ္တိကဘဝကိုအမြဲတမ်းငြင်းအေးစေတတ်တယ်မဟုတ်လားဓမ္မတတ္တိလေပါတတ္တိဒါကြောင့်ဘုန်းကြီးတို့တဏ္ဍဒဂရမိုက်တမတရားလေးကိုဒါထက်ကပ်ပြီးကြည့်နေသတိလေးကပ်ပြီးတော့ခန္ဓာအစဉ်ဉဏ်ရှိပြီးကြောင်းကြလေးစိုက်ပြီးကြည့်နေပြီပူလောင်စင်းကင်းပါလေဟုတ်တယ်လားတာတောတာစိတ်တံတာတောတာစိတ်တံပဇာနလေဝိခိတစိတ်တံဝိခိတံပဇာနာတိတာရကစိတ်တံတာရကစိတ်တံပဇာနာတိဟောခန္ဓာကိုယ်ကပေါ်လာတဲ့စိတ်ကလေးတွေကိုလောဘနဲ့ပေါင်းနေတဲ့စိတ်ဒေါသနဲ့မောဟနဲ့တောကပိဋိဝါတို့ပေါင်းနေတဲ့စိတ်ကလေးတွေပေါ်နေပြီ။အဲ့ဒီပေါင်းနေတဲ့စိတ်ကလေးကိုပါလို့ရမယ်။တတိနဲ့သင်စီပါပေါ်တာကိုပေါ်မှသိတဲ့ပေါ်တာကိုပေါ်မှသိပါတဲ့။ဟောငါစိတ်တရားရင်မောနေပါလားပင်မနေပါလားစိတ်ဆင်းရဲနေပါလားမြည်တီထွက်လောက်ဒီငါစိတ်ပန်းနေပါလားစိတ်နွမ်းနေပါလားကိုပေါ်တာတော့ကိုတိအောင်စူးစမ်းလိုက်ဟုတ်ကဲ့လားအဲဒီလိုပေါ်တာလေးပေါ်မှာတိလိုက်တော့တိတဲ့အဲ့ဒီအတိနောက်ကညံလေးဆင်းလိုက်တိနောက်ကဘာလေးဆင်းညံလေးဆင်းလိုက်အော်ငါဘာလို့များပူလောင်နေရပါလိပူလောင်စီတတ်တဲ့ပုဂ္ဂိုလ်ထံကိုစိတ်ကညှက်နေတာကိုရှင်းရှင်းအပြင်အာယုံနဲ့မိမိအာယုံကြားထဲမှာတတိတိနဲ့ဖြတ်ပစ်လိုက်သမတိမကင်အာယောပြင်မကသက်္စာဆိုတဲ့ဓာတံဟရေဖြင့်ဖြတ်တောက်လိုက်။ဩစိတ်ကစင်ရဲစီတတ်တဲ့ပုဂ္ဂိုလ်ထံကိုညှက်နေလို့စင်ရဲနေတာကိုစိတ်နွမ်းစီတတ်တဲ့ပုဂ္ဂိုလ်ထံကိုစိတ်ညှက်ကန်းနေလို့စိတ်နွမ်းနေတာကိုကိုပန်းစီတတ်တဲ့အာယုန်နဲ့ပေါင်းလို့ကိုပန်းနေတာကိုဩစိတ်နွမ်းကိုပန်းနေတာဟာဧည့်သည်စိတ်နဲ့ပေါင်းနေတာကိုမရှိမှာမဟုတ်ပဲမရှိတဲ့စိတ်တွေကပေါင်းနေပါပေါ့လားမရှိတာကိုအရှိအပြည့်အရှင်းခံနေတာကိုအမှန်ရှိတာကခန္ဓာ၅ပါးပဲအမှန်ရှိကပါ၅ပါးငါရဲ့ခန္ဓာကိုယ်ထဲမှာရှိနေတာကနံပါတ်တဲ့ဘာခန္ဓာလဲရူပခန္ဓာအခန္ဓာလဲရူပခန္ဓာဆိုတာဘာသဘောရှိဖောက်ပြန်တဲ့သဘောအစုပြီးတော့မှဘာခန္ဓာဝေဒနခန္ဓာဝေဒနခန္ဓာဆိုတာခံစားမှုကောင်းမကောင်းခံစားမှုသဘောအစုဒါတတိနော်ပြီးတော့သိဉ္ဇခန္ဓာသိဉ္ဇခန္ဓာဆိုတာမှတ်သားမှုသဘောအစုသင်္ခါရခန္ဓာဆိုတာပြုတ်ပြီးစိတ်ဆော်မှုသဘောအစုဝิญဉာဏ်ခန္ဓာဆိုတာအာယုံကိုသိမှုသဘောအစုဆိုပြီးတော့ပေါက်ပြန်ခံစားမှတ်သားပြုတ်ပြီးသိဝิญဉာဏ်ငါးဤခန္ဓာမှဆိုသလိုခန္ဓာကိုယ်တကူလုံးမှာဖောက်ပြန်တဲ့သဘောခံစားတဲ့သဘောမှတ်သားတဲ့သဘောပြည့်ပြည့်စိစောတဲ့သိမှုသဘောဆိုပြီးတော့ငါးဌာနရှိတယ်နော်အဲ့ဒီငါးဌာနတွေဖောက်ပြန်တဲ့ခန္ဓာကိုယ်ကြီးကတော့ငါပါသလားငါရှိသလားစိတ်ကသွားကတ်နေလို့ငါရောနေလို့ငါနာတဲ့ငါချင်းနေဖြစ်နေတာဟုတ်တယ်လားဝေဒနာဆိုတဲ့ခံစားမှုသဘောလေးတစ်ခုတည်းပါပဲဟုတ်လားအဲ့ဒီခန္ဓာနေရာမှာယောက်ျားမိန်းမပုဂ္ဂိုလ်တော်ပါရဲ့လားဟုတ်ပါဘူးဗျာ။ဟောငာနာတယ်ငာကျင်းတယ်ငာကြိုက်တယ်ငာခဲတယ်ငာစုကဒိဋ္ဌိ။သွေးညာကဥပဒံတဏ္ဏနဲ့ပေါင်းတဲ့ဥပဒံ။ဒ ဒိဋ္ဌိနဲ့ပေါင်းတဲ့ဥပဒ္ဒံเนาะဥပဒ္ဒံကတဏ္ဏနဲ့ဒိဋ္ဌိကိုပေါင်းထားတာเนาะအဲ့တော့ဥပဒ္ဒံပြီးတော့ကာမဝဆိုရတဲ့လောဘတံကြိုးစားတာကြိုးစားနေတာဒီအာယုန်လေးပေါ်ထပ်ဆင်းတဲ့ကြိုးစားနေတဲ့အလုပ်ကိုယ်မူရမ်းနဲ့ကြိုးစားနှုတ်မဲ့ကြိုးစားနဲ့စိတ်မဲ့ကြိုးစားနေတဲ့အလုပ်လေးဒီအဲ့တော့မိမိစိတ်ထဲမှာမိမိရဲ့ခန္ဓာရဲ့ရုပ်ခန္ဓာတို့ရဲ့ဖောက်ပြန်မှုသဘောတက်မှာငါအဖြစ်နဲ့သိမ့်ပိုက်နေမယ်ခံစားမှုဝေဒနာပေါ်မှာငါအဖြစ်နဲ့သိမ့်ပိုက်နေမယ်ဆိုရင်အမှန်လားအမှန်လားမှန်ပါပါဘုရားမှန်ရတဲ့အယုံနဲ့ပေါင်းနေလို့ရှိရင်စည်ရဲမှလားချမ်းသာမှလားစည်ရဲပါပါဘုရားဒီအမှားပြောက်မှအမှန်ရောက်မှနော်အမှားပြောက်မှအမှန်ရောက်ပါဘုရားအမှားပြောက်အောင်မမှတ်နိုင်သိမဲ့ကာလပတ်လို့အမှန်မရောက်နိုင်ဘူးနော်အဲ့တော့ဘုန်းကြီးတို့တဏ္ဍာဓဂရမတိတဏ္ဍာထဲမှာတည်းမှန်းရင်းတဲ့ဒီစိတ်ကလေးကိုရှင်းရှင်းပါလို့လဲပြင်လိုက်ပါလို့လဲမင်းအမှားသိလျင်အမှန်ပြင်တဲ့မာတာကိုမှန်မှန်သိရင်ပါလို့ရမယ်အမှန်ပြင်ရင်ပြင်လဲရမယ်အဲ့ဒီလိုနဲ့မိမိရဲ့စိတ်ကလေးထဲမှာအဲ့တဲ့ကိုအဲ့တဲ့မှန်သိအင်းရှင်ကိုအရှင်မှန်သိဟုတ်တယ်လားယုံနံကအင်းရှင်တော့ယုံနံကအင်းဝင်လေထွက်လေဆိုတာကလည်းပဲအင်းရှင်သူကအိမ်ပဲစိတ်ကိုလေကိုရှူချိုင်းနေတယ်ရှူချိုင်းတဲ့သဘောကယုတ်တရားသိနေတာလေးကနန္တရားကဲရှူချိုင်းမှုသဘောဟာဘာလဲပါတယ်ဉာဏ်ယုတ်နှစ်ပါးသည်ဘာလို့ခေါ်ပါလိအိမ်ပဲစိတ်နှစ်ပါးလို့ခေါ်တယ်ကဲပေါ်လာတဲ့အာယုံမှန်တိုင်းများဒီကကြတော့အဲ့တဲ့စိတ်လွန်စရာလေးဒီပေါ်လာတတ်တယ်ဆွေးစရာတွေပေါ်လာတတ်တယ်။သဘောကျစရာပေါ်လာတတ်တယ်။သဘောမကျစရာပေါ်လာတတ်တယ်။မုံတီးတဲ့စိတ်တွေယွန်ချတဲ့ဥဒ္ဒေကြောက်တဲ့စိတ်တွေပေါ်လာတတ်တယ်။ဒါအဲ့တဲ့စိတ်တွေ။ဘာစိတ်?အဲ့တဲ့စိတ်တွေအဲ့တဲ့စိတ်ပေါ်လာပေါ်လာမှန်တဲ့မြတ်ကိုလိုက်လိုက်ပြီးမှတ်သားနေတဲ့သဘောကဘာလို့ခေါ်တာ?သင်ညက်ခန္ဓာပေါ့။ဘာခန္ဓာ?ခံစားနေတာကကောင်းတာခံစားတာကောင်းတာလို့မကောင်းတာလို့ဝန်သားတာဝန်လေးတာခံစားနေတာဘာလို့ခေါ်လဲ?ဝေဒနာခန္ဓာဝေဒနာပေါ့ဝေဒနာကတော့အရှိလားမရှိလားခန္ဓာဖြစ်ခန္ဓာပြတ်ပညာဆိုတဲ့သဘောကအဲ့ဒီခံစားမှုပေါ်တိုင်းပေါ်တိုင်းလဲလဲပြီးတော့မမှတ်သားနေရဘူးလားကောင်းတာလဲလိုက်မရမကောင်းတာလိုက်မရနေရာနဲ့လိုက်ပြီးမှတ်နေရတာပြင်မှန်းလို့ဟုတ်တယ်နော်နေရာနဲ့နေရာနဲ့ပေါ်တော့ဟိုကလိုက်မရဒီလိုက်မရဟိုလိုက်ကြဒီလိုက်ကြရဩသင်ရဲ့ခန္ဓာအလုတ်ကလည်းချုပ်ရတာမပြောပါနဲ့ကဲတင်ရခန္ဓာကတော့တသမတ်တည်းရှိရလားမရှိပါဘူး။တည်ငြိမ်မှုရှိရလားမရှိပါဘူး။ခန္ဓာဖြစ်တာ။ခန္ဓာလေးဖြစ်ပြီးတော့ခန္ဓာလေးပြည့်ပြည့်သွားတာပါပဲ။သင်္ခါရခန္ဓာပြည့်ပြည့်စိတ်ဆုံးမှုသဘောတက္ကိကလည်းပေါ်တိုင်းပေါ်တိုင်းမှာစိတ်ဆုံးပြီးနေရတာပဲ။ဒီခုရင်တကူမှတ်မိအောင်မှတ်မိအောင်မှတ်မိအောင်။ကဲဉာဏ်လေးတွေဒကာရမတဏမာကြီးမှတ်မိအောင်တော့ပထမဟောသွားတဲ့အတိတ်တလူဉာဏ်နဲ့မှတ်မိအောင်မှတ်မိအောင်ကျောင်းကကျောင်းသားလေးဆိုင်ပြီးတော့ပြည့်ပြည့်စိတ်ဆုံးပြီးတဲ့သဘောကိုပါလို့ခေါ်တယ်။သင်္ခါရရုပ်တဲ့နာနဲ့သဘောလေးဟုတ်တယ်လားအမင်းမပြပြပြစိတ်ဆော်ပေးနေတယ်တိုက်တွန်းပေးနေတယ်နှိုးဆော်ပေးနေတယ်ထင်ရှားအောင်အကဲကပ်ပြီးကြောင်းရဆိုင်ပေးနေရတဲ့အလုပ်ဒီပါလို့သင်္ခါရဲခန္ဓာရဲ့အလုပ်ဒီသင်္ခါရဲခန္ဓာကတော့မြဲသလားမြဲဘူးလားသင်္ခါရဲခန္ဓာယောက်ျားမပါမိန်းမပုဂ္ဂိုလ်မတ္တဝါမပါအတုံခက်တရတဏမပါဟုတ်တယ်လားသဘောခန္ဓာပဲနော်ဗခန္ဓာပါလေအဲသဘောခန္ဓာကိုကြီးကိုဉာဏ်နဲ့ကြောင်းရဆိုင်ကြည့်ရပြီးတော့မှဝิญဉဏ်နဲ့ခန္ဓာဆိုတာအာယုံကိုသိမှုသဘောအာယုံကိုသိမှုသဘောကိုဘာလို့ခေါ်ပါလိဝิญဉဏ်နဲ့ခန္ဓာဉာဏ်စိတ်တွေသိတယ်ကြားစိတ်တွေသိတယ်နာစိတ်တွေစားစိတ်တွေရနာကောင်းစိတ်ကြံဒီတွေးတော်စိတ်မှန်တိုင်းမှသိတယ်သိတယ်သိတယ်သိသိတဲ့သဘောလေးကဘာလို့ခေါ်လဲဝิญဉဏ်နဲ့ခန္ဓာဆိုတဲ့သိမှုသဘောကကောယောက်ျားမိမှာပုဂ္ဂိုလ်ဆိုတာပါရဲ့လားသူတတ္တိကဘာသဘောအင်းသိမှုသဘောလေးတစ်ခုတည်းသူရလို့ကနားလည်ပြီနော်သူအလုံးနဲ့သူလှုပ်ထန်တော့ခန္ဓာ၅ပါးဟာဘာနဲ့ပါလဲသူကိစ္စနဲ့သူပဲအလုံးလုံးနေတယ်ရုပ်ဘက်ခန္ဓာနဲ့ကိစ္စကဖောက်ပြန်မှုသဘောကိုအလုံးလုံးတယ်နော်ဝေဒနာခန္ဓာကဖောက်ပြန်မှုသဘောတွေကဖြစ်ပေါ်လာသောအာယုန်တွေကိုခံစားခြင်းသဘောရှိတယ်ကောင်းမကောင်းဝမ်းသာဝမ်းနေမရှိမမရှိဒါဝေဒနာတွေပဲပြီးတော့သင်ညက်ခန္ဓာကဘာသဘောရှိတာမှတ်သားတဲ့ကောင်းတာမကောင်းတာအကုန်လိုက်မှတ်တာသင်္ခါရခန္ဓာကရောသူပြင်စိတ်ဆော်ပေးနေတယ်အ ပြည်ပြည်စေဆော်ပေးနေတကူလူတူမှမမြတ်မမြတ်အရှင်ပြောင်းအရှင်ပြောင်းဆိုပြီးတော့ပြည်ပြည်စေဆော်ပေးနေသဘောပြီးတော့ဝိညာဉ်နဲ့ခန္ဓာကတော့သိမှုသဘောလေးအာယုံသိမှုသဘောလေးဒါသူကိစ္စနဲ့သူဌာနလေးတစ်လုံးချင်းတစ်လုံးချင်းဉာဏ်ကလေးနဲ့ထောက်ကြည့်ရင်လည်းပဲအထောက်ကရုပ်ခန္ဓာရဲ့သဘာဝတရားတွေဟာလည်းပဲစက္ကမလပ်ပါဖြစ်ဖြစ်ပြီးပြည့်ရုပ်တရားကဟုတ်တယ်လားဝေဒနာဆိုတဲ့နန္ဒမကလေးကလည်းစိတ်နဲ့ကြည့်နေချင်းမှခံစားမှုအောင်လေးတွေကတစ်စိတ်နဲ့တစ်စိတ်မတူအောင်နဲ့တာယုံမတူဘူးနော်ရုပ်ခန္ဓာဆိုတာရုပ်ပိုင်းဆိုင်ရာကမြေတောင်တကအတွင်းမှာဂတိ9000ပစ္စည်းတည်းဗျာနံကတော့မဝေဒနာတင်ညာတင်ကတော့ဝိဘနံခန္ဓာကြပါနံစိတ်စိတ်ကြပြန်တော့ဟောပြောနေစိတ်ပေါင်းဂတိတသိမကဖြစ်ဂတိတသိမကဖြစ်တသိသိမပျက်စီးသွားတာပဲနော်ရုပ်ပိုင်းဆိုင်ရာနံမဲ့စာရုပ်နံအလုံးတို့သည်တရဇတ်တဂရမတို့တည်တန်းခြင်းရှိမရှိခိုင်ခန့်ခြင်းရှိမရှိငြိမ်းညာခြင်းရှိမရှိဟာစက္ကန့်နဲ့ဖြစ်စက္ကန့်နဲ့ပဲသတိလေးထားပြီးစောင့်ကြည့်ပါခုအခုတရားဟောနေတဲ့အချိန်မှာတဂရမတို့ခန္ဓာကပေါ်နေတဲ့သဘောလေးကြည့်ရုပ်ကလည်းပေါ်နေတဲ့ဝိညာဉ်လည်းပြနေတဲ့သင်ညာနဲ့သင်္ခါရဝေတစ်ခုတစ်ခုထောက်ထောက်ကြည့်ခန္ဓာကိုယ်ကြီးဟောနေတဲ့အတန်နဲ့အပေါ်ဉာဏ်နဲ့ကပ်ပြီးခန္ဓာရဲ့သဘောလေးကိုတောင်းကြလေးဆိုင်ပြီးပြင်းမင်းမနေနဲ့ခေါင်းကြီးငိုက်ဆက်ကြပြီးကြက်ကောင်ကြီးခေါင်းရိပ်ထားသလိုမနေနဲ့ခေါင်းကိုမမတ်လေးထားခေါင်းကိုမမတ်လေးထားပြင်းမင်းမနေနဲ့စိတ်ကိုတက်တက်ကြွကြွထားရတရားနာတဲ့အခါပြတရားမှတ်တဲ့အခါပြပဲစိတ်ကိုတက်တက်ကြွကြွလန်းလန်းဆန်းဆန်းအဲ့ဒီဟောတဲ့အတန်နဲ့ကိုဉာဏ်နဲ့ကပ်ပြီးဆိုင်ပြီးကြိမ့်မှတ်နေရတယ်ဒါမှကုသိုလ်စိတ်တွေတိုးပွားနေတယ်တစိပ်ပြီးတစိပ်တစ်ဖက်တမချင်းတမချင်းကုသိုလ်စိတ်တွေဖြစ်နေတာအဲ့ဒါလို့ပြင်းပြင်းကြီးနဲ့မျောပြီးတော့နေမယ်ဆိုရင်အဲ့ဒါကုသိုလ်စိတ်မဖြစ်တဲ့ကုသိုလ်စိတ်နေရမှာအကုသိုလ်စိတ်ကအစားထိုးပြီးတော့မောဟဝင်ကတရိษံစိတ်ပေါက်နေတတ်တယ်။ဘာစိတ်။အဲ့ဒီစိတ်ကကံဖြစ်တယ်နော်။မျောပြီးနေတာဘာအမှန်ပြမျောပြီးအိမ်ငတ်နေတာဒီမောဟနော်။မောဟကံတတိကဘာဖြစ်စေတတ်တယ်တရိษံဖြစ်စေတတ်တယ်။ဒါကြောင့်မို့လို့လူစင်စက်ကတတိဆန်စိတ်မဖြစ်အောင်တတိဆောင်ပြီးကိုယ့်ကိုယ်ကိုကြောင်းကြဆိုင်တာလူတတိဆန်လူငရဲသားလူပြိတ္တာရှိတယ်နော်လူတော့လူကလူတွေကဘာစိတ်ဖြစ်နေတယ်တတိဆန်ကဲတော့စိတ်ပေါ်နေတယ်ဟောလူတိလူစင်စိတ်ကဘာဖြစ်နေလဲပြိတ္တာကဲတော့ဖြစ်နေတယ်လူစင်စိတ်ကငရဲသူငရဲသားလို့ဖြစ်နေတယ်အမိပါအဖေပါတစားသားငိုကြည့်ပြီးယောဂဝိနည်းဖြစ်ပြီးတော့ကောင်းရင်မှအတန်လို့အော်ပြီးမနေရဘူးလားအဲ့ဒါဘာလို့ခေါ်လဲလူငရဲသားနားလည်ပြီနော်တချို့ကထားမလို့မရထိုင်လို့မရပွားလို့မရအိပ်လို့မရဘုပ္ပကိုလှိမ့်ရည်ဒီပြီလင်းလင်းနေတာဘာနဲ့တူတယ်ပိဋ္တာနဲ့တူတဲ့အတွက်လူပိဋ္တာပဲတဲ့စာလို့မဝနီလို့မအိပ်လို့မဝဟုတ်တယ်လားဘာတခုမှဝဝလင်းလင်းမရှိဘူးအဲ့ဒါဒီဘာလို့ခေါ်လဲလူပိဋ္တာတဲ့ပိဋ္တာဒီဟာသူတို့မှစာရပင်ညာတော့လေအနည်းငယ်ပြက်ကရုဏဲကိုဝင်ချင်းကြောင်တချို့ပိဋ္တာဒီနှက်ရှိစားပိဋ္တာရှိတယ်လေအလမ်းမလူတွေနှက်ရှိတွေစောင့်မိခဲ့တာလေစတဲ့တွေစောင့်မိခဲ့အဲ့ဒါဒီကိုသူ့တွေသူ့တွေနှုတ်သေးလေးနဲ့သူ့ရဲ့ဗဇတ်သေးသေးလေးခန္ဓာကအကြီးကြီးအဲ့ဒီဒီအဖျားသာသာလောက်ရှိတဲ့ဆူးချွန်တဲ့အဲ့ဒီနှုတ်သေးလေးနဲ့အဲ့ဒါစုပ်ပြီးဆန်းရတော့အပေါက်ကလေးအဖျားလောက်ရှိတယ်ဆိုတော့ဝါနိုင်ပါမလားဘယ်တော့မှမဝဘူးအမြဲတမ်းဘာဖြစ်နေလဲဆာလောင်မွဲသိနေတယ်ယောဂီတို့ရဲ့ဘာဖြစ်နေလဲအမြဲတမ်းဆာလောင်မွဲသိနေလို့တကူလုံးကဘာဖြစ်နေပူလောင်နေတယ်ဘာဖြစ်နေလဲပူလောင်နေတဲ့တွေ့တာသူဒီဘာဖြစ်နေအမြဲတမ်းအော်ပဲစားစရာလိုက်ချာနေရစားစရာမိတောက်စရာမိဘယ်တော့ပဲကြွေးဘယ်တော့မှမချောက်သူမှာဘာကံကတားထားတာအကုသို့ကံဘာကံဒီတားထားတာဒါကြောင့်မို့လို့ကိုပြုတ်တမြကံဒီဟာကိုခံရမယ်အကြောင်းတရားဒီပဲအကျိုးတရားဒီပဲနော်ဒါမကောင်းတဲ့ကိုနှုတ်စိတ်တို့ကိုများများပါလို့ပြီးပယ်ပြီးပါလာဘုရင်တို့ဘာတရားမာတိဘဝကကုသိုလ်ကံထောက်ပံ့တော့ဒီနေ့ဘုသူဆုံးမကိုနားထောင်ခွင့်ရနေတာဘုရားရှင်ဆုံးမတရားတော်မြတ်ကိုလက်တွေ့ကျင့်ခွင့်ရနေပါတယ်သုံးသက်ခွင့်ရနေပါတယ်ကံနဲ့အကျိုးပေးကိုနားလေတဲ့ကမ္မသရတမာတိဉာဏ်လေးတွေရှိနေပါတယ်ကံနဲ့အကျိုးပေးကိုနားလေတတ်တဲ့ဉာဏ်လေးတွေတရားတော်ဝင်တဏ္ဍမရှိမရှိမကောင်းတဲ့ကိုနှုတ်စိတ်ကိုစူးစမ်းမိရင်အဲ့ဒီမကောင်းတဲ့ကိုနှုတ်စိတ်တတ္တိကဒီဘဝမှာတော့၎င်းသံသရာဘဝဒီမှာဘာဖြစ်ဒီမယ်ကံကအကျိုးပေးမယ်ရှိမှာစောင့်နေလိမ့်မယ်ဟုတ်တယ်နော် အကြောင်းညင်ညက်တဲ့အချိန်မှာဘာဖြစ်ဒီမဒီကံကအကျိုးပေးရနဲ့စောင့်နေတယ်တရားဓမ္မတို့ရဲ့အဲ့ဒီအကျိုးမပေးခင်လေးမှာအကုသိုလ်ကံကအကျိုးမပေးခင်လေးမှာဒီနေ့ဘုန်းကြီးတို့တရားဓမ္မတွေဘာကံကအကျိုးပေးထားတာကုသိုလ်ကံအကျိုးပေးထားတာနော်အချိန်ကြီးနေတယ်နော်အခုလိုတက်တန်းလေးကျင်းချမ်းမမလေးနဲ့သုံးနေဆင်းသေးနေခန္ဓာကိုခိုင်းလို့ရနေသေးတယ်အဲခန္ဓာထာနေသွားရင်လည်းတရားဓမ္မကိုအပားတရားနာယူမှတ်သားပြီးကျင့်နေသေးတဲ့အရှင်ဒီအကောင်းဆုံးအရှင်ဖြစ်တယ်။ဒါပေမဲ့ဒီလိုပဲတသမတ်နေသွားမယ်လို့စွဲမထားနဲ့ကုသကံတစ်ခုတည်းမဟုတ်ဘူးနော်။ဘာကံတွေရှိမှရှိနေတာ။တချို့ပုဂ္ဂိုလ်တွေကြည်အသက်ငယ်ငယ်လေးတွေနဲ့မမျော်လင့်ဘဲနဲ့ဟိုးဟောကုန်ခဲ့တဲ့တလားနှစ်လားလုံးကဘုန်းကြီးတို့ယဟန်ကလေးတည်းရောက်မူဆယ်မှာရန်ကလေးဘုန်းကြီးသွားလို့ရှိဝေါ်ကျုံကအများအားစောင့်ချောက်ပေးတယ်တကယ်ဘုန်းကြီးမှာသာသမီကဲ့သို့သူအသက်ကတော့အသက်40ခုနှစ်တော့ရှိပါစောင့်ချောက်ပေးတယ်ဇနီးမောင်နှံယောက်စလုံးအာကိုရပါတယ်ဒါပေမဲ့မမျော်လင့်ပဲအာကစားရိုးသွားနေတယ်မမျော်လင့်နဲ့မတမာတော့ပုံကိုယ်တော့ဒါသူ့ကံကတော့မတမာလို့တော့ဘဝကြီးကအခုလောလောဆယ်ပြောတာပေါ့နော်သူ့ကံအတိတ်ကကံတရားကမစောင့်တော့ဘူးဗျာအဲ့ကိုပြန်လာခွင့်မပေးတော့ဘူး။ချင်းဆိုင်ခဲနဲ့ဆွဲခေါ်ပြီးတော့အရှင်နဲ့တပ်ဖြားပြီးမမိချုပ်တယ်။မျက်နှာကွက်တွေဘာလို့ပြောက်မမိချုပ်လိုက်တယ်။တခါလေကြည်သာစိတ်ကောင်းစိတ်နာကောင်းရှိတဲ့ပုဂ္ဂိုလ်တရားအယုံနဲ့နေတဲ့ပုဂ္ဂိုလ်။လူနဲ့ခရံတော်သားလည်းဖြစ်တယ်လို့ပြောတာမချောက်ဘူးခွေးပေါ်တည်တဲ့အတိုင်း။နော်။ဒါပေမဲ့ဘာကံကလာနှိမ့်ဆက်လာတယ်။အာကုသကံ။နားလည်ပြီနော်။အသက်ကလေးငယ်ငယ်လေးရှိသေးတာ။အသက်30ကျော်40ဝန်းကျင်နေဆိုတာ။လောကမှာနေဖို့ထိုင်ဖို့ကောင်းလို့မရှိသေးတယ်။သာသနာအကျိုးလောကအကျိုးဆောင်ရွက်ဖို့ကောင်းလို့မရှိသေးတယ်။ဒါပေမဲ့ဘာကံကဥသွားရှာတယ်။ဒါကြောင့်ဒီနေ့အဆင်ပြေနေတယ်။မနဲ့ဖြင့်ပြောမရဘူး။ဘုရင်ခဏခဏစကားပြောတယ်။ဒီနေ့ရွှေမနဲ့ဖြင့်ငွေဖြစ်ခြင်းဖြစ်နေမယ်။ဒါကြောင့်ကုသကံကအကျိုးပေးတော့ရှင်လေးမှာကုသရမယ့်အလုပ်တွေများများသာလုပ်ထားရှင်ရလားအာလုပ်တွေလှုပ်ထားရမယ်ကုသိုလ်ဖြစ်မဲ့အလုပ်တွေဒါနကုသိုလ်မျိုးစိနှလုံးသားထဲမှာစိုက်သီလကုသိုလ်မျိုးစိတွေမကျုမပေါက်မပြောက်မချားသောသီလတရားတွေကိုနှလုံးသားထဲမှာမြဲမြံအောင်စိုက်ထားခန္ဓာအစဉ်ဉာဏ်ရှင်ပြီးဝိပဿနာဉာဏ်တတ္တိလေးတွေကိုနှလုံးသားထဲမှာဖြည့်ထားရမယ်ဘာမကုန်ခင်ဘယ်သူကမဦးခင်မဘိုးဆရာတော်ကြီးမိန်းတော်မနဲ့စကားလုံးနဲ့ပြောမယ်ဆိုကံမဦးခင်ဉာဏ်ဒူးဝင်တဲ့ဘုန်းကြီးတို့ခန္ဓာကိုယ်ကြီးကအတိတ်ကသမုဒယသစ္စာအဝိဇ္ဇာသင်္ခါရတို့ကံတရားကကြိုးစားလို့ဒီနေ့ခန္ဓာငါးပါးရထားတယ်မဟုတ်လားဘာသူပေးထားတာကံကံပေးတလောက်တော့စားရမယ်ဗျာကံပေးတလောက်တော့နေရမယ်ဗျာကံမပေးတဲ့နေ့သည်လူလောကမှာခွဲခွာပြီးတော့ဘယ်တော့ပါချစ်ပါလဲကျင်နာပါလဲတွေ့တာပါလဲအမျက်လို့ပါလဲဆိုနေဇနီးမယသမိသားမိသားစုနဲ့ခွဲခွာပြီးဘုသူ့လက်ထက်ကိုအပ်ရမယ်သို့တော့နာမလေးတစ်ခုကတော့ဟောဒုက္ခမြန်နော်ဒီလောက်ကောင်းတာလေးမှဘယ်လိုမျှဖြစ်သွားပါလိမ့်ဟုတ်လားသူကောင်းချစ်ချစ်ကြည့်ပဲသူ့မှာဘာလို့မကြည့်သို့တော့ပစ္စုပန်မှာဒီတန်တရားဆိုတာဘယ်သူမှလည်းမသိနိုင်ဘူးနော်သိနိုင်သလားဘယ်သူမှကြုံမသိနိုင်ဘူးကြုံသိပဲသွားမလို့ဟုတ်လားအမျိုးသမီးကတော့တားလိုက်တာအကိုမသွားပါနဲ့လားမလုပ်ပါနဲ့လားဟာဘာပြေကသွားမယ်ကဲသွားတော့တားလိုက်တယ်သူ့မှာအချင်းနိုင်စစ်လန်တဲ့ကဘသူတားတာမရဘူးနော်ရတာလားဘသူကဆွဲခွန်နေတာအကုသိုလ်ကံဟုတ်တယ်လားအဲ့ဒီရှိမှသိကြည်ပြည့်စုံဒုက္ခပေးမယ်အကုသိုလ်ကံရှိမှစောင့်နေမင်းလာခဲ့တကယ်လို့အဲ့ဒီအလုပ်တွေမလုပ်ပါဘဲနဲ့မသွားမယ်ကိုခံအိမ်ထဲမှာတီလာသမားလေးပညာတတိပဌာန်းတိဟောအာပါဒယကြင်ကြံပွားများအာထုနေမယ်ဒုက္ခသစ္စာမှာမေကသစ္စာနဲ့ကြင်ပန်းများစွာအာထုနေမယ်ဆိုရင်အဲ့ဒီအကျိုးပေးမဲ့ကံကဟောတိကံဖြစ်သွားနေတယ်ညာလည်းပြီနော်ဘာကံဖြစ်သွားနေလဲအခုကတန်ត្រာကကြိုးစားလာခဲ့တဲ့အပရာပရိယဝရဏိယကံကြီးကလူတိုင်းလူတိုင်းမှာမရှိလားရှိတာဘုရားရှင်ကအပရာပရိယကံမရိတောတတ္တောနာမနတ္ထိအပရာပရိယကမ္မရိတောအပရာပရိယကံဇောခုနှစ်ကျင်ထဲမှာ ပထမဇောနဲ့တတမဇောကြောင့်အလဲသော၅ချက်နော်အလဲသော၅ချက်တို့ဒီအပ္ပရာပရိယဝေဒနာကံလို့ခေါ်တယ်အပ္ပရာပရိယဝေဒကံမရဟိတော့အပ္ပရာပရိယကံမလွတ်တော့တတ္တနာမတတ္တဝါမိသည်နတ်တိမရှိလေဘူးအပ္ပရာပရိယကံမလွတ်တဲ့တတ္တဝါမရှိဘူးတဲ့အမြဲတမ်းပါရှိနေတယ်ကံကရှိတယ်ဒါကြောင့်နည်းပိုင်းကပြောခဲ့တယ်အတိဘဝတိကဘုရားမသိတရားမသိတန်ခါမသိအမိမသိအဖေမသိညီကောင်မောင်နှမမသိမကောင်းတာတွေကိုလူမိုက်ကြီးအဖြစ်နဲ့တပ်ဖြတ်ညှင်းဆဲဒုက္ခပေးခဲ့တဲ့ဘဝတွေအတိတ်ဘဝတွေရှိခဲ့မရှိခဲ့အဲ့ဒီကံတွေကဘုန်းကြီးတို့တရားဓမ္မတွေအကြောင်းညင်ရတဲ့အချိန်မှာအကျိုးပေးနိုင်တယ်ဟုတ်ကဲ့လား तू အကျိုးမပေးခင်လေးမှာကိုကဘာဥထားဖို့လို့လဲကိုတို့ဥထားရမယ်နော်အစင်သက်ဖြစ်နေပါအကုသိုလ်ကံကအကျိုးပေးတဲ့အချိန်မှာအရှင်နဲ့ကိုယ်အတွင်နှလုံးသားထဲမှာဗာတ္တိနဲ့ဖြည့်ထားရမယ်။ကိုယ်တို့တတ္တိတွေဒါနပြီးလားချမ်းသောဝိပဿနာကုသိုလ်တတ္တိတွေအရိယာသူရကောင်းများသိတဲ့မေတ္တာမေညာဘုံညာတို့ဓမ္မစွန်အားလေးတွေနှလုံးသားထဲမှာဖြည့်ထားမယ်။ဆိုရင်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်ကျေးဇူးမများဘူးလား။ဘယ်ပုဂ္ဂိုလ်မဆိုပေါ့နော်။လောကမှာလူပဲယဟန်ဆိုတာလည်းလူပဲဟုတ်တယ်လားဘာကြောင့်ဖြစ်လာတာကံကြောင့်ဘာကြောင့်ဖြစ်လာမှာဘုရားယန္တာအရိယာပုထုရှင်တို့မိဒီမှာဘာကြောင့်ဖြစ်လာခဲ့ကံကြောင့်ဖြစ်လာတာပါအဲ့ဒီကံထဲမှာဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်နဲ့ဉာဏ်နည်းတဲ့ပုဂ္ဂိုလ်ဒါပဲထူပါလေနော်ဉာဏ်လေးတွေအဲ့ဒီကံထဲမှာဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်တွေကြပြန်တော့ဘုရားရှင်ဆုံးမတော်တရားတော်မြတ်တို့ကိုလက်တွေကိုယ်တိုင်းကိုယ်ချနာယူမှတ်သားကြင်ကြံပွားများအားထုတ်ကြကုန်လျက်မဲ့အတိတိဘုဇိတိရာပြီးတော့ဘယ်အဆုံးကိုမျက်မှောက်ပူသွားချက်ဒုက္ခအဆုံးကိုဘာအဆုံးကိုလဲဒုက္ခအဆုံးကိုဉာဏ်ကဘယ်နေရင်မျက်မှောက်ပူသွားတာနော်ဒါဘာကောင်းတဲ့ပုဂ္ဂိုလ်အတွက်ကံမှာဉာဏ်ညာဏဒတနာဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်အတွက်ကတော့မြင်မြင်မညာပုံညာနေပေါ်သွားနေတယ်နောက်ဆုံးမှာအာတောကံကယဟန္တာဖြစ်ပြီးတော့ခန္ဓာပြိဋိပါဆံသွားနိုင်တယ်။ဉာဏဒသနာပုဂ္ဂိုလ်ဒီဟုတ်တယ်နော်။ကမ္မဒသနာဘုကံတော့ကောင်းပါရဲ့ဉာဏ်အားနေပြီ။ဘလဝဉာဏဒသနာဆိုအားနေတဲ့မိဒုပလဉာဏဒီဖြစ်နေမယ်။အားနေတဲ့ဉာဏ်လေးရှိနေမယ်ဆိုရင်တော့ဒီအဆုံးမနဲ့တွေ့မှာမဟုတ်ဘူး။ဒါကြောင့်ဒီနေ့တရားတော်မြတ်ကိုကြည်ညိုတရာပွားများကွင်ရရကုန်သောဘုရင်တို့နဲ့အာသံဃာတော်ရှင်မြတ်များနဲ့တရားဓမ္မများတဏ္ဍဝေတို့ရရှိတဲ့ဘဝလေးကိုဘုသူအဆုံးမပြည့်အမြဲတမ်းပေါင်းစည်းထားရမယ်။ဘုရားရှင်အဆုံးမမက်စွာဘုရားကဗာလေးပါးကိုရှင်းကန်ထားပါလိတတိပဋ္ဌာန်။ဗာလေးပါးကိုတတိပဋ္ဌာန်အရှိကံသစ္စာမြင်အောင်ကြည့်တတိမထံတတိပဋ္ဌာန်အရှိကံသစ္စာမြင်အောင်ကြည့်အရှိကံသည်ဖောင်လေးရှင်းကတတိပဋ္ဌာန်။ဟုတ်တယ်နော်။ထိုင်ထသွားလာအမူရတဲ့အမူရတဲ့မှာဘာကိုအမြဲတမ်းပေါင်းစည်းထားရမယ်တတိနဲ့နားလည်ပြီနော်အဲ့ဒီတတိပဋ္ဌာန်တတိမြင့်ကင်သမ္မာတတိမြင့်ကင်အာယုန်ဒီဘာကိုမီးအောင်ကြီးခိုင်းတယ်လဲလို့ပြီးတော့ယုံဏဓမ္မသင်္ခါရတရားတို့ဤဖြစ်ချင်းဖြစ်ချင်းလက္ခဏာတွေကိုမီးအောင်ကြောင်းကြစိုက်ပေးနေပါလေအဲ့ဒီသမ္မာတတိမြင့်ကင်ကဝိရိယနဲ့ပေါင်းလိုက်တယ်ဝိရိယကသမာဓိနဲ့ပေါင်းလာတယ်တတိဝိရိယတမာတိဆိုတဲ့တမာတိမြင့်ကင်သုံးပါးသည်ခန္ဓာကိုယ်ထဲမှာနှလုံးသားထဲမှာနေရာလေးယူပြီးတော့မှဟောတမာတိတမာတိကပ္ပလာပညာမြင့်ကင်အာယုနှစ်ပါးကအဲ့ဒီတမာတိအကူကြီးယူကဘသူဖြစ်စဉ်ကိုကြည့်သွားတာခန္ဓာဖြစ်စဉ်ယုတ်ကထင်ရယုတ်ပိုင်ဆင်ရမှာတတိထောက်ပြီးဉာဏ်နဲ့ကြည့်နေတယ်ဟုတ်တယ်လားနံလေးတွေစိတ်ပိုင်ဆင်ရစိတ်နဲ့ကြောင်းလွှင့်နေတာသူစိတ်ကိုတတိနဲ့ကပ်ပြီးတော့ဉာဏ်နဲ့ကြည့်နေမယ်ယုတ်ကပေါ်ပေါ်နံကားပဲပေါ်ပေါ်ဒီယုတ်နဲ့ဓမ္မသင်္ခါရတရားတို့ရဲ့ကြောင်းလဲမှုလက္ခဏာတက်ကလေးကိုတတိညာတွေပြီးကြောင်းကြစိုက်ပြီးအကဲခတ်လို့ခတ်လို့ခတ်လို့ခတ်လို့ကြည်နေမယ်ဆိုအကြည့်ခံဒုက္ခသစ္စာပေါ်မှာအကြည့်ညာမေကသစ္စာတို့နဲ့ဖုံးလွှမ်းပြီးတော့ဟောသမုဒိယသစ္စာအကုန်ပုတ်ချတယ်မဟုတ်လားသမုဒိယသစ္စာအမြဲပုတ်ထုတ်ပြီးတော့ပယ်ထုတ်ပြီးတော့နှင်ထုတ်ပြီးတော့ဟောမေကဘာဝနာတတိကဘယ်ကိုကျေးဇူးပြုသွားလိမ့်မယ်นิโรธทิสสาปอบาทิสสาโกพระญาณရှင်ก็ยันโตเตโลกมา တောင်ပေါ်မှာရွာချတဲ့မိုးကြီးတို့ဒီပကြအဲ့တော့စာချစ်တဲ့အင်းအိုင်ခလုတ်အစာချစ်နေရာတွေမှာအကောတော့ပြည်ပြီးနောက်ဆုံးသမုတ်တရားထဲမှာရောက်သွားသလိုပဲတဲ့သင်တို့တဏ္ဍာမညာဘက်တဲ့ဒါနကုသကောင်းမှုတို့ဖြင့်လောဘကိုတတ်ပြီးဒါနပေးကံစွန့်ကြဲနိုင်တယ်ဆိုတာဟာလောဘနေတဲ့ပုဂ္ဂိုလ်ကလှူနေတယ်လောဘများတဲ့ပုဂ္ဂိုလ်ကမလှူရဘူးဟုတ်တယ်လားကုသိုလ်တွေဒါနပေးကံစွန့်ကြဲနိုင်တယ်ဆိုတာဒီဘာရှိလို့လောဘနေလို့နော်ဇာကနုတ်တဲ့ဇာကပဲဆရာပေးကံစွန့်ကြဲနိုင်တယ်ဘယ်လိုနေရာမှာပေါပိတကလားပေးကံစွန့်ကြဲနိုင်တယ်လဲလို့နံပါတ်၁ပရိယတိသာသနာတော်ကြီးပရိယတိသင်တော်မူရကုန်သောတန်ဃာတော်ရှင်မြတ်ယဟန်ရှင်တို့တာမဏေရှင်မြတ်တွေနော်အဲ့ဒီစာသင်စာချတန်ဃာတော်ပိစာသင်နဲ့ကြည့်နေရမှာလွတ်အပ်တဲ့နေရာကိုသွားပြီးတော့ပိတိကစာဥစာနာဖြစ်သည်တပေသင်္ကန်းဖြစ်စေကျောင်းဆောက်ရီကျောင်းတဲ့ဖြစ်စေဟုတ်လားစွမ်းသင်္ကန်းကျောင်းစီပစ္စည်းလေးပါလေလွတ်အပ်ထားလေးကိုပန့်ပိုးဖို့နေစဉ်နေတဲ့ဆိုလိုတန်ဃာတော်ရှင်မြတ်တွေကြွလာသည်ရှိသောဆုံးကောင်းဝိညာဝိစာကိုကိုယ်မရှိနဲ့ရှိတဲ့ပုဂ္ဂိုလ်အတိတ်မှာပြီးတော့သာသနာပြုပေးဖို့ကိုယ့်အင်ကိုဆွမ်းငံကြွလာပြီဆိုရင်ဟောအင်ကလူတွေကစေနာတရားတရားမပေါ်ပြီးတော့အရှင်ကရုတ်ဆွမ်းမဖျားကရုတ်ဆွမ်းဆိုရင်ထဲမှာလေပင်ကလည်းပင်မှန်းလာတယ်ကရုတ်ဆွမ်းဆိုရင်လေကျွမ်းကိုထုတ်ပြချင်တာတိတ်ပင်မှန်းလာတာကိုဆွမ်းခါနဲ့ပင်မှန်းလာတာပြီဆိုရင်ကရုတ်ဆွမ်းဆိုရင်ကျွမ်းထုတ်ပြချင်တာသွားပြီကွာတဲ့အိကိုကလည်းအိမ်နေနေပဲရှိတာကိုဒီတခါရမဒီအာကိုပြီးတော့ကိုကလာရတာအမိကွယ်ဖာကွယ်လीအမိပါလည်းမပါဆွေတွေမပါမယုံမပါပဲနဲ့ကိုရင်လေးဒီဥစဉ်လေးဒီဘဝဖခင်တို့ကကိုချင်းသာကိုတို့ငငယ်တုန်းကလည်းနေခဲ့ရတာဖခင်တို့ကအလကားပြောတာကြွားပြောတာမဟုတ်တာတနာတဲ့ရောက်လာကြတဲ့ကိုကကုသိုလ်တွေပါတယ်တခါရမတို့ရဲ့ဆွမ်းဆန်းသွားလို့ရှိနေဘယ်တော့မှဆွမ်းအလက်မပါဘူးအပြည့်ပဲပါတယ်သို့တော့တောရဆောက်တည်တုန်းကတော့ရွာဒီမှာဘာသာရှာရွာလေးခရိယံရွာဒီဘုဇရင်ရွာလေးရောက်တဲ့အခါကာလမှာတော့စွန်တိတစွန်နဲ့နှစွန်သာပဲရဘာသာကြီးကိုဘာသာမှမရှိပဲကိုအဲ့ဒါသူတို့ကမဒီရွာဘာရွာမှလည်းမသိဘူးလေကိုကခရိယံရှိတဲ့ရွာလားမသိဘုဇရင်ရွာလားမသိအစံဘာလည်းမရှိဘူးအဲ့ဒီရွာရောက်တော့ကိုစွန်ကန်တဲ့ကအဲ့ဒါသူတို့တနာလို့များအဖိုးကြီးဖွားကြီးတွေကလာပြီးတော့တစ်ခွက်လောက်လှူလိုက်လို့ရှိနေအလုပ်ဖြစ်သွားတာပေါ့ဟုတ်လားသူတို့များလာလေးလှူလိုက်ပြီဆိုရင်လှူတဲ့ပုံကလည်းသူတို့ကပုံစံတညိုကြီးဆိုရင်ဩငါလူသားသူလူထင်းနေဟိုသူဟိုမေတ္တာပို့ပြီးသူ့ကိုလေမေတ္တာပို့တယ်ဩသူတို့ဟာသူ့ဒါဘယ်ဘာသာလူဘာလူလို့ကိုယ်စိတ်မှာမထင်ရှားဘူးလीမေတ္တာပို့အိမ်ထဲအိမ်ထဲမှာရက်တယ်မေတ္တာပို့မေတ္တာကမလားစီပြန်အိမ်စဉ်အိမ်စဉ်ရက်ပြီးတော့မေတ္တာပို့ပြီးသွားတာလူလူမလူလူဟင်ကတော့ဆုံးမဖရားဆိုရင်နောက်တနေ့ဒါဆက်ရတယ်နောက်တနေ့ကတော့ဆုံးမဖရားဆိုဆက်ရတယ်သုံးရက်တန်းနဲ့ရက်လို့မှဆွမ်းမလူဘူးဆိုရင်တော့တော်နေအဲ့ဒီနေရာမှာရက်ဆရာမလို့တော့ဘူးနောက်တနေ့အချက်ကြွားလူတဲ့ငုံပဲကြွားဘာဘုန်းကြီးတို့ကအဋ္ဌိထံမပြည့်ရဘူးလေပြစ္ဆပရိသဒုရင်ဆိုတာအိမ်စဉ်ရက်ရတာအိမ်ကျော်ပြီးတော့မရက်ရဘူးအိမ်ကျော်သွားလို့ချင်းဒုရင်ပြက်တယ်ဒုရင်ပြက်တယ်အဲဒုရင်ကြောင့်ပြောမယ်ဆိုရင်အများကြီးပေါ့နော်အဲ့အရာတိုင်းမှာတရားဓမ္မတို့ရဲ့အဲ့တလို့တခါတရံခြားခြားပါးပါးနဲ့တွေ့ကြုံတဲ့ဒါပေမဲ့လို့စိတ်ထဲမှာကျဉ်တ်တယ်ဆုံးလေးတစ်စုံလေးရတယ်အဲ့ဒီဆုံးလေးတစ်စုံလေးဟာတပိတ်ထဲမှာထည့်ပြရေလေးနဲ့ညှိုးလိုက်တဲ့အခါမှာရေတွေကဆွန့်ဖြစ်တခါအားရပါရတပိတ်ကလေးနဲ့ဘယ်မှာဖြစ်မှာတော့ဆိုတပိတ်ကလေးဆောင်းအားပါတဲ့ကတော့တနေ့တည်းအေးဆေးဖြစ်သွားတာတရားမှလို့ရပါတာပေါ့နော်အာရတကလေးကရှိသွားတာကိုဒီအာရအသာစားမှငားမှဘာပါမှဘာပါမှမတွေ့တော့ဖြစ်တယ်လို့စားတယ်ဖြစ်တယ်လို့နော်အဲ့တခါလည်းဖြစ်တော့အိယာရာဒဂါရမတို့ရဲ့အခုရောက်ရလို့ကြတာနေရာထိုင်ခဲ့တိုက်ထက်မှနေရတာအစင်ကိုပြေလို့ဟုတ်တယ်လားဘုရင်တို့အရင်တော့တရားလုံးစင်တော့ဆိုဘယ်အပင်တိုက်ရမှာတို့ပင်ကျူပင်ချာမှာတခါတရားကြလို့ရှိရင်အပင်ရဲ့အောက်ကပဲအကိုင်းခက်ဒီခက်မှဒီအများကြီးအောက်ကခြေကောက်ပဲရှိတဲ့ခါကြတော့အဲအဲ့ဒီကလူကလူငယ်ဆိုတော့အောက်မှလည်းမွေဒီကင်းတရားများတော့အပင်အကိုင်းလေးပေါ်တဲပြီးတော့ခွာပြီးတော့အဲ့ဒီမှာတရားလေးမှတ်ရအပင်ပေါ်တက်ပြီးတော့နော်ဘာပြောင်းလဲဆိုရင်ဟိုကိုယ့်ရဲ့စိတ်စွန်အားလေးတွေဟာတတိရှိရှိနဲ့ခန္ဓာရဲ့သဘောလို့အဓိပ္ပာယ်ရှိနေဖို့လိုတာကိုနားလည်ပြီနော်ဘာရှိနေဖို့လိုလဲအဲကုသိုလ်စိတ်ရဲ့အဓိပ္ပာယ်မြင်နေတဲ့ကုသိုလ်စိတ်ရဲ့တရှိပြီးတရှိနေတဲ့ရှင်ကုသိုလ်စိတ်ပွားများနေဖို့အတွက်ကိုယ့်ရဲ့အချိန်လေးတွေပေါ်မှာရရှိတဲ့အချိန်နာရီလေးတွေကိုကိုက တီလသမာဓိပညာအယုံလေးနဲ့အတုခိုင်းနေရတာသုံးချနေရတာအတုချနေတဲ့အခါမှာစိတ်ကိုတော့အမြဲတမ်းခိုင်ခံမလို့ရတယ်။ဘာခိုင်ခံမလို့လဲ။စိတ်တက်ခိုင်ခံရတာစိတ်ပိုင်းဆံရံလေးတွေကတရားအားရှိဖို့လိုအပ်တယ်။တရားအားမရှိရင်တော့ဘယ်နေရာမှာဆိုတရားဓမ္မတွေစမ်းမတွေ့ဘူး။ဘယ်နေရာမှာလုလို့မရ။အခုယောဂီတို့အခုတရားအားထုတ်နေရတယ်။တရားတရားမရှိရင်တရားမှတ်လို့မရဘူး။မမရှိဘူး။တခါတရံတရံတရားတွေကြသွားတာရှိတယ်။ဝိရိယတွေရော့ကြသွားတာရှိတယ်။တရံတရားတွေဝိရိယတွေရော့ပြီဆိုရင်ဘာဖြစ်ချင်တာလဲ။လှုပ်ရှင်တာတယ်။ချွေရင်တာတယ်။ကြောင်းရင်တာတယ်။အိမ်သာမတက်ချင်မနဲ့အိမ်သာတက်ရှင်တာတယ်။ဟော။ချောင်းမဆိုးချင်မချောင်းဆိုးရင်တာတယ်။ဟင်။လှုပ်ရတာမှပဲရေရေမလှုပ်ဘူး။အဟင်းအဟင်းတော့ချောင်းဆိုးပြီးတော့မှလှုပ်ရှင်တာတယ်။တဏှာကကတ်ချကိုဆူးလိုက်တဲ့ပရိယေတယ်။ဟုတ်လား။လှုပ်တာတော့ရေရေမလှုပ်ဘူး။အဟင်းအဟင်းလှုပ်ပြီးတော့မှတခါနဲ့နုတ်ပြပါဖြစ်ပြောက်တယ်ပြောင်းလိုက်တာဘုရားမြင်တာလားတော်တော်ဆိုးတဲ့လူတွေပဲလို့ဘာကအစာထိုးပြီးဝင်နေသေးတယ်တဏှာလေးကမောင်းတဏှာကရောင်ချာချာနဲ့ရုပ်ရည်တုပ်ကိုနေရွှဲဆွဲပြီးဘာလုပ်တာလှုပ်ခိုင်းတာဘာလုပ်ပြီးတော့မှချောင်းဆိုးပြီးတော့မှအင်းလှုပ်ပြီးတော့မှထောက်တယ်လားတကူလှုပ်ပြီးတော့ဘာလုပ်တာလှုပ်တာရွှေ့တာကြည်စမ်းကြည့်ဒီလာဝင်နှောက်နှောက်ရှစ်တယ်ဆိုတာရုပ်ရည်မအရေးကြလိုက်သလားမဲသူရောက်မှနေလို့ကောင်းတယ်ဟုတ်လားအဲ့ဒီစိတ်ကလေးတွေဝင်မှနေလို့အဆင်ပြေတာကြည့်ဟာဘာဖြစ်ဖြစ်မခံနိုင်တော့ဆိုတိုင်းဆိုတဏှာကအေးကောင်းမဲဘုံကြီးမြောက်တဲ့မှာမြောက်နေမင်းမခံနိုင်တာမင်းပြီးတယ်မင်းလှုပ်ွားနေနဲ့ချွေလိုက်မှဖြစ်မှာပေါ့အဲ့ဒါဆိုမင်းအဆင်ပြေမယ်ဆိုဟဲ့တဏှာကခိုင်းတော့တာတဏှာနောက်ကဘာလုပ်လာလဲဥပဒံမလို့ရမလို့မရှိရမီကဥပဒံကာမဘဝကတော့ဒိုင်းဆိုရွှေပြောင်းလိုက်ပြီကိုမအဆင်ပြေသွားတယ်ဟာဘုံတို့ကဟိုမှာဩဝါဒပြီးတော့ဟိုမှာနောက်မှာဆိုတော့မမင်းလိုက်ဘူးရှေ့ကလှုပ်တာဘူးဟုတ်လားအဲ့နောက်ရောက်တော့ရှေ့ကလှုပ်တယ်ရှေ့ရောက်တော့နောက်ကလှုပ်တယ်ချွတ်ချွတ်ကပြလိုက်ပြီးတော့ဟာဒီယောဂီပထမနေစဉ်တုန်းကတော့တိမ်မလင်းခွေပါပဲကိုစက်ကမိုင်းနေရှိသေးတယ်မနေ့ပတ်ရှိသေးဟာတုန်တုန်ဖြစ်သွားပြီအဲ့တော့မှသိတာနောက်ခိုင်းတော့မမြင်ဘူးလေနောက်ကမျက်စိမှမပါတယ်ဘူးတခါတော့ဩမျက်စိလေးလုံးဆိုသိကောင်းပါနောက်ကနှလုံးခြေကနှလုံးအဲ့ဒါဘာလုပ်လဲရလားရုပ်ရည်မှောင်ခိုလောက်တာကိုချစ်ချစ်ဖမ်းလို့ရတာပေါ့ရှင်းလားသဘောပေါက်တယ်နော်ကိရိတာနှောက်ရှစ်တာပါဘာနှောက်ရှစ်တယ်ဘာတွေဆော့ဘာတွေဆုပ်လာလို့တရားတရားတွေဆုပ်လာဝရိယတွေဆုပ်လာတရားဝရိယတွေဆုပ်ရင်တတိကလည်းမရှိတော့တမာတိအားကလည်းမတက်တော့ဘူး။ကဲအဲ့ဒီချိန်မှာကုသိုလ်စိတ်တွေအကုန်လုံးပျောက်ထွက်သွားပြီ။နားလည်ပြီနော်။တရားဆိုတဲ့အလုပ်ကတရားဓမ္မတွေဘုရားရှင်ကမိုးပြီးကြီးတီးကြီးစွာရွာသွန်းပြန်ရွာပါများလာတဲ့တွေ့တာကြောင့်အင်းတွေချောင်းတွေပတ်ကြားတွေအကုန်ပြည့်ပြီးတော့သမုဒ္ဒရာရောက်သွားသလိုပဲတဲ့။သင်တို့ရဲ့ဉာဏ်ထဲမှာဓမ္မမိုးတွေကိုချိန်မှန်များစွာထိုင်နေစဉ်လည်းပဲတတိဝရိယဉာဏ်ရနေစဉ်လည်းတတိဝရိယဉာဏ်သောနေစဉ်နဲ့ဇင်ညာမှတ်ခြင်းတတိဝရိယဉာဏ်တယောက်နဲ့ကတတိဝရိယဉာဏ်စားအောင်သွားတဲ့ကတတိဝရိယဉာဏ်စားတဲ့ကပဲလန္တာလေးတည်းယူလာတာလေးတည်းယူလာတဲ့ကအမှတ်ကလေးနဲ့အမှတ်လေးမယူလာတဲ့ပါဇက်လေးဟာကျင်နာလေးတည်းပါဇက်အော်ထမင်းလိုအနာရောက်တဲ့ဟာကျင်နာလေးသိရတယ်ပါဇက်ဟာကျင်နေတယ်ဟာကျင်နေဟာတယ်ဟာတယ်ပါဇက်လေးဟာသွားတာဖြည်းဖြည်းလေးထမင်းလိုထည့်သွားတာလေးတည်းထည့်ပြီးမလုပ်ပြန်ပြီမဝါနဲ့ဘာပါဇက်ပြန်စိအိုးဟုတ်တယ်လားပါဇက်စိကျင်နာပါဇက်စိသွားတာလေးတည်းသိပြီတော့မလုပ်တယ်ဝါကျင်တယ်ဝါတယ်ဝါတယ်ဝါတကပထမဝါတာဒီဒုတိယဝါတာဟုတ်ရဲ့လားအဲ့ဒီနေမှာဝါနေတဲ့ခါမှလည်းပဲတခါတည်းရှင်းရှင်းလေးတော့ဝါနေရတာချိုချိုလေးတော့ဝါနေရတာငငလေးတော့ဝါနေရတာဆက်ဆက်ပြီးဝါနေရတာမရှိနိုင်ဘူးလားအဲ့ဒီသဘောတန်ကလေးကိုညာနဲ့ကတ်လို့ကတ်လို့မှန်မှန်လေးဝါပြီးမျိုးချင်းနဲ့မျိုးချသွားတာလေးကစနောက်တော့လူရင်းလေးယူတတ်ကလန်းတာလေးတွေယူတာလေးယူတာလေးတွေပြုတ်ပြင်းနေပြုတ်ပြင်းနေမှာမရှိရဘူးတတိဝရိယဉာဏ်နားလေတယ်နော်အရှိညာ၃ပါးကိုတော့တရားဓမ္မတို့ရဲ့အမြဲတမ်းဘာလို့နေရမယ်တဲ့တရဇာအမှတ်ရှိနေရမယ်ခဏခဏပြောတယ်ဗါတဲ့မနာမယံဈာမပံရှုမှတ်မြဲရမယ်ပြန်ပြောပါဦးမနာမယံဈာမပံရှုမှတ်မြဲရမယ်ရှုစဉ်ပေါ်ယိုဆင်းရဲမျိုးနှောင်းမိုးပယ်ရမယ်လမ်းဆုံးမရောက်ဒုမထောက်ထောက်ချောက်သွားရမယ်ရည်ရွယ်ရဲ့ပန်းနဲ့ကိုမရောက်မရှိဘာလို့ပြရမယ်တရဇာမကွက်ဒီကြောင်စူးစမ်းရမယ်နော်ဘသူအတွက်ကိုအတွက်ဒီနေ့တရားအားထုတ်တယ်ဆိုတာဖခင်တို့ကယောဂိမြတ်အားပေးနေုံသာအားပေးနေတာပါ အားထုတ်နေတာဒီဘိုးကြီးအတွက်အားထိုင်ခိုင်းနေတာမဟုတ်ဘူးနော်ဒါလေးသဘောပေါက်သူကအဲ့ဒါသဘောမပေါက်ဘူးဘိုးကြီးအတွက်ဘိုးကြီးခန်းလို့လောရငါလှုပ်ကြည့်တော့လှုပ်လိုက်ပြီးငါတက်တာကိုရည်တယ်ဟုတ်ပြီဘိုးကြီးခိုင်းလို့လောရတာလားကိုယ်ပဲကိုယ့်အတွက်လောရတာလားဒီဘိုးကြီးအတွက်မဟုတ်ဘူးနော်ပြောဘူးတဲ့ယောဂီတို့ကအညာကတပည့်နဲ့ကိုရင်တောင်းတာနဲ့တောင်းတာကိုစာမွေးနေလားမင်းမှတ်ပိုင်းစာဖတ်ခိုင်းစာဖတ်ကဒုဏ္ဏရက်ခိုင်းအဲ့ဒါငိုယိုပြီးဖတ်ရတာဟင်စာမေးပွဲလဲပြီးရောဟဲ့ကောင်လာစမ်းမင်းစာရလာကြပါဖေရရပါတယ်ဖေရအေးဘလို့စာဝတ်ဖြစ်ရတာအဆင်ပြေလားပြေပါတယ်ဖေရငါမင်းဒုဏ္ဏရိုက်တာမင်းသဘောပေါက်ပါလားဟောပေါက်ဖေရမင်းဘာလို့ကဒုဏ္ဏရိုက်သီးလားမင်းအခုလို့စာမေးပွဲများများဖြည်းများများဖြည်းနိုင်ဖို့အတွက်အမှန်ကောင်းကိုရဖို့အတွက်ငါရိုက်တတ်တာမင်းရိုက်တာမင်းကိုဆုံးမဆဲဆိုတာမင်းအတွေ့ကမင်းအတွေ့ပြောရတော့မှကြောင်းသားပါဘူးတပည့်တော်အတွက်ဆိုအဲ့တလောမဖတ်ဘူးဗျာအရှင်ဖရာအတွက်မိုးလို့တာတပည့်တော်ဖတ်ရတာဟုတ်ကြည့်တော့ကြောင်းမြန်ဖြစ်တာအခုလည်းယောဂီတို့ဒီဖုန်းကြီးအတွက်ထိုင်ခိုင်းတာမဟုတ်ဘူးဟုတ်ကဲ့လားဘုသူအတွက်ယောဂီများအတွက်ကိုယ့်ရဲ့ဘဝမိမိစိတ်ပိုင်းဆိုင်ရာမှာဘာတတ္တိပြောလွင်ဖို့အတွက်ဓမ္မတတ္တိတည်းဟုတ်တယ်လားတစ်ချိန်နဲ့တစ်ချိန်တရားတရားရှိသမီးခန္ဓာဖြစ်စဉ်ပေါ်မှာတရစမှတ်ွက်ဒီကိုင်းနေဖို့လိုတယ်နော်အမတ်တွေစိတ်မှညာစိတ်တယ်အမတ်စိတ်မှညာစိတ်တယ်ညာစိတ်မှတမာတိစိတ်လာတယ်တမာတိစိတ်မှညာတတ္တိတွေကဖောက်ခင်းပြီးသဘောလက္ခဏာကိုမြင်လာတာအမှတ်ကျဲရင်တတိကျဲရင်အမှတ်ကျဲတယ်နော်အမှတ်ကျဲရင်တမာတိကျဲတယ်နော်တမာတိကျဲရင်ဉာဏ်ကျဲတော့တာပေါ့ဉာဏ်ကျဲရင်ရှစ်တမာတိနောက်တမာတိမကိုက်တော့ဘူးရှစ်ညာနောက်ညာဆက်ဆက်တဲ့ဈာထဲမှာကိရတာတည်းပဲခဏခဏအစာထိုးနေတော့ကဲတရားအတိတိကိမ့်မမလားမကိမ့်ဘူးနော်ကဲဘုရားကျေဥမာပြောပြတယ်မိုးရွာတဲ့ရွာပြီးခဏရွာပြီးတော့ရပ်သွားပြီကဲပတ်ကြွက်တဲ့မှာရည်ပြည့်လိုက်လားမပြည့်ဘူးနော်အင်းနေချောင်းနေမှာရေရှိတတ်သလားမရှိတတ်ဘူးဘာဖြစ်ရတယ်မိုးသည်တစိမ့်သိမ့်နဲ့ဝါးနေတောင်းချတောင်းချတယ်လို့တဝါးဝါးတောင်းချတော့အာပါတရစိမ့်ပြီးတော့ရင့်နဲ့ရှိပြီးတော့နှစ်ရက်သုံးရက်တစ်ပတ်သို့တလို့ယွာပါများလာတော့မှဘာဖြစ်သွားချာပတ်ကြအစ်ဒီမာယောချောင်းချိုချောင်းကြားဒီမာယောအင်းလေးတွေချောင်းလေးတွေအလုံးပြည့်ပြီးတော့နောက်ဆုံးပဲကိုရောက်သမုဒ္ဒရာနဲ့ရောက်တယ်လို့ပဲတဲ့စိတ်အစဉ်ထဲမှာထိုင်နေခြင်းတောင်းနေခြင်းအရိယာပုတ်တဲ့အရိယာပုတ်တိုင်းမှာအမြဲတမ်းဗာနဲ့နေရမယ်တတိပဌာန်တရား၄ပါးကိုအရှိကအဲ့ဒီတတိပဌာန်တရား၄ပါးဒီပြည့်စုံလာပြီကိုမူရပေါ်ပေါ်ဝေဒနာပေါ်ပေါ်စိတ်ပေါ်ပေါ်သဘောပေါ်ပေါ်ဘယ်အာယုန်လေးပေါ်ပေါ်လာတဲ့အာယုန်တက်ကိုတတိနဲ့ကပ်ပြီးကြည့်နေဖို့ပြီးတော့တမပဌာန်တရား၄ပါးလုံးလာဝရိယတင်ပြီးကိုနဲ့အသက်မငက်ပဲပဲဝရိယတင်မှတ်ပါလိမ့်တမပဌာန်တရား၄ပါးအဲ့သမဗဒံတရား၄ပါးပြည့်စုံလာပြီဆိုရင်ကွယ်တဲ့ဣတိပ၄ပါးကိုပွားပါဦး။ပါ၄ပါးပွားရမယ်။ဆန္ဒဣတိပစိတ်ဆန္ဒပြင်းပြရတယ်။စေတိတိပစိတ်ပိုင်းဆင်ရပြင်းထန်ရတယ်တရားလိုချင်တဲ့စိတ်။ဝိရိယဣတိပလုံးလဝရိယကိုခြေတန်းတင်ထားရတယ်။မလှုပ်မချိမောက်ဘယ်ဖြစ်ချင်တာဖြစ်ပေသည်ဘယ်တော့တော့မဆုပ်ဘူး။ဓာဏီစဉ်ယဏီစဉ်စဉ်ကြံသွားနေစဉ်နေရာတိုင်းနေရာတိုင်းမှာနော်။ပြီးတော့မှဝိမာန်ဣတိပဉာဏ်ကလေးကအဲ့ဒီဆန္ဒကိုလေစိတ်ဆန္ဒပြင်းပြတဲ့ပြင်းပြမှုပေါ်မှာဘသူနဲ့ထိဉာဏ်လေးနဲ့ထိဝရိယကိုလေဉာဏ်လေးနဲ့ထိစိတ်ကိုလေဉာဏ်လေးနဲ့ထိအဲ့တလို့သံဒိဋ္ဌိပတ်ရဲ့ဝိရိယဒိဋ္ဌိပတ်တဲ့စိတ်ဒိဋ္ဌိပတ်ရဲ့ဝိမာန်ဒိဋ္ဌိပတ်ဣတိပတ်၄ပါးကိုပွားများမယ်ဆိုရင်ကွယ်တော့အကုသိုလ်တွေဟာတချိန်ပြီးတချိန်ပါဖြစ်လာပါလာလိမ့်မယ်ကုသိုလ်တတ္တိယပြည်လာလိမ့်မယ်နားလည်ပြီနော်ဣတိပတ်၄ပါးကိုပွားပါမြတ်ရေဘာဖြစ်လာလဲဘူ၅ပါးဖြစ်လာလိမ့်မယ်တဲ့ဘာ၅ပါးတတ္တဘူဝရိယဘူတတိဘူသမာဓိဘူပညာဘူသရဏိယကလည်းနောက်မဆုတ်တော့ဘူးဟုတ်လားဝရိယကလည်းနောက်မဆုတ်တော့ဝရိယဘူတတိဘူတတိအကောင်းလာတယ်သမာဓိတည်ငြိမ်မှုများလာတယ်ဉာဏ်လေးနဲ့ပေါ်တိုင်းပေါ်တိုင်းမှာရှိစိနောက်စိပေါ်မှုသဘောလို့ရှင်းကနေလင်းကနေတွေ့လာတယ်အဲ့ဒီဘုံ၅ပါးအားကောင်းလာရင်ဣန္ဒြေ၅ပါးဖြစ်လာမယ်တဲ့။လတ္တိဣန္ဒြေ၊ဝရိဣန္ဒြေ၊တတိဣန္ဒြေ၊သမာဓိဣန္ဒြေ၅ပါး။ဟ ုတ်တယ်နော်တရားတရားဟာမလွန်ခဲ့ဘူးမဆိုးတော့ဘူးဝိရိယလည်းမလွန်ခဲ့ဘူးမဆိုးတော့ဘူးတတိကတော့လွန်ခဲ့တယ်လို့မရှိဟုတ်လားအမြဲတမ်းရှိတမာတိကလည်းလွန်ခဲ့ခြင်းဆိုးခြင်းမရှိတော့ဉာဏ်ကလည်းလွန်ခဲ့ခြင်းဆိုးခြင်းမရှိတော့အမြဲတမ်းအိန္ဒြေရရလေးနဲ့ဖြစ်စဉ်ကပုံမှာရှင်ကနေလင်းကနေကွင်းကနေကွက်ကနေသဘောတည်းပေါက်လာတာပဲညာလဲတယ်နော်အဲဒါလို့အိန္ဒြေ၅ပါးပြည့်စုံပြီးရင်တဲ့မြတ်စွာဘုရားကဘောဇဉ်၇ပါးပြည့်စုံသွားလိမ့်မယ်ဟိဘာ၇ပါးတတိတံဘောဇဉ်တတိနဲ့နေရာတိုင်းမှာရှိတယ်ဓမ္မဝိဇ္ဇာတံဘောဇဉ်ယုတ်တံဓမ္မသင်္ခါရတရားနဲ့ဖြစ်ခြင်းပြည့်ခြင်းလက္ခဏာကိုအဖန်ဖန်ထက်ထက်မြင်နေပြီဝိရိယတံဘောဇဉ်လုံးလဝိရိယတင်ပြီးတော့ခန္ဓာစဉ်ညာရှည်ပြီးစီးရတဲ့ဒုက္ခဝင်နဲ့လွတ်ထွက်အောင်ဒုစရတော့တာပဲ။တန်ဘောဇဉ်ဆိုတာကနော်ဝရိယတန်ဘောဇဉ်ဒီဘောဇဉ်တရားတည်းမှာဝရိယတန်ဘောဇဉ်ကတော့ဝေဒနာကိုအပြုတ်တိုက်တော့တာပဲသူက။ဝေဒနာအပြုတ်တဲ့ဝေဒနာတွေချုပ်သွားပြီးငြိမ်းသွားပြီးဒုက္ခဝေဒနာတွေပြတ်ပြတ်သွားပြီဆိုရင်ဒုက္ခဝေဒနာဝင်တော့တာပဲ။ဒုက္ခဝေဒနာနောက်ပိုင်းနောက်ပိုင်းမှာဒုက္ခဝေဒနာဖြစ်ပြီးတော့ခေါ်ရဲ့အဲ့ဒီချိန်မှာပိဋိတန်ဘောဇဉ်ဖြစ်လာတော့တာပဲ။ဝါနာတကူလုံးမှာကြတဲ့နေထားပဲဝမ်းသာကြည်ညိုစီရာဒီပေါ်လာတာကိုပိဋိတံဘောဇဉ်ခေါ်တယ်။အဲ့ဒီပိဋိတံဘောဇဉ်ကတသိမိဇွဲတင်နေပြီးအာထုတ်တိရှိတော့ပတ္တတိတံဘောဇဉ်ကိုလည်းငြိမ်းအေးလာတယ်စိတ်ငြိမ်းအေးလာတယ်ထိုင်တဲ့အခါလည်းကိုယ်အေးငြိမ်းအေးမှုစိတ်ငြိမ်းမှုနဲ့ငြိမ်းငြိမ်းချမ်းချမ်းလေးနဲ့မှတ်စိတ်နဲ့အာရုံကိုက်နေတာ။ထိုင်ထိုင်ထထသွားသွားလာလာသူတစ်ပါးနဲ့စကားမပြောတော့ဘူးအဲ့ဒီရှိမှာ။ဘောဇဉ်တရားနဲ့အာခေါင်းလာတဲ့အခါမှာစကားပြောမဲ့ပုဂ္ဂိုလ်အနာကတိုင်းမျက်နှာလွှဲထားတယ်ငါတမာတိကိုဖြစ်စီမဲ့ငါရံသူပဲလို့အဲ့တို့မြင်လာတာစကားပြောမဲ့ပုဂ္ဂိုလ်ကိုရံသူလို့မျက်စိနဲ့လှမ်းကြည့်ရမဲ့ကိုမြန်ရံသူလို့မြင်လာတာငါကုသိုလ်စိတ်ကိုဖြစ်စီမဲ့ပုဂ္ဂိုလ်ဒီပါလားအဲ့တို့နဲ့ပဝန်းကျင်တဲ့အဖော်မလို့တော့ဘူးဒီလိုပတ္တိတန်ဘောစဉ်ကတမာတိတန်ဘောစဉ်တမာတိတန်ဘောစဉ်ကတော့ခန္ဓာကိုယ်ဟာရိယကိုပဲထောက်ထောက်ချင်းရှားသောနေရာလေးကိုတတိနဲ့ထောက်ပြီးတင်းကြီးအေးချမ်းသောအာယုံလေးဖြင့်ဖြစ်ပြနေမဲ့နဲ့ကိုက်ပြီးဖြစ်နေတော့တာပဲအဲ့ဒီကတမာတိတံဘောဇဉ်ဥပ္ပကတံဘောဇဉ်ကတော့ဒုက္ခဝေဒနာပေါ်ရင်ဒုက္ခဝေဒနာကိုလောဘတဲ့အဖော်မလို့တော့ဘူးဒုက္ခဝေဒနာကိုလည်းဒေါသနဲ့အဖော်မလို့တော့ဘူးဥပ္ပကဝေဒနာကိုလည်းပဲမောဟနဲ့အဖော်မလို့တော့ပါပဲနဲ့စိရင်စီယာနောက်ကိုလည်းမလိုက်ချမ်းသာစီယာနောက်ကိုလည်းမလိုက်အိန္ဒြေရရနဲ့အီအီလေးခမှန်မှန်လေးနဲ့ခန္ဓာဖြစ်ဖြစ်နေမဲ့တိုင်းပဲကြည်ရင်ကြည်ရင်ကြည်ရင်ချင်းနဲ့မြက်ကေ၈ပါးတိလမြက်ကေ၃ပါးကိမ့်ပြီးအာမဝါစာတမကောင်းတမအာဇီဝတမာတိမြက်ကေ၃ပါးတမာတတိတမာဝါယမတမာတိတမာတမာတိဟောတမာတိတမာတိကပ္ပပညာမဲ့ကင်၅ပါးသီလမဲ့ကင်၃ပါးတမာတိမဲ့ကင်၃ပါးပညာမဲ့ကင်၅ပါးဖြစ်တယ်မဲ့ကင်၈ပါးတို့ဒီဒီဘောဇဉ်၇ပါးမှာအတန်ဒီဖက်ကနေနေရာယူပြီးတော့ရှစ်ချင်းနဲ့ဒုက္ခအဆုံးကိုညံကရုပ်ချက်သွားတာပါပဲအဲ့ဒီတော့မိမိတို့စူးစမ်းလာခဲ့တဲ့တတိပဌံတရားတွေတမပဌံတရားတွေဟောအဋ္ဌိပတရားတွေဘူရီအိန္ဒြေဘောဇဉ်တွေခွန်နဲ့မဲ့ကင်ရှိတယ်အဲ့ဒါလို38ပါးသောတရားတော်တွေနှလုံးသားထဲမှာတဖြည်းဖြည်းဖြည်းဖြည်းလာတဲ့အခါမှာဟောတောင်ပေါ်ကရေတွေလွှမ်းမိုးလာတဲ့အခါရှောင်းလေးအင်းပြည့်သွားသလိုပဲနှလုံးသားထဲမှာဓမ္မတတ္တိပြည့်ပြီးတော့ဒုက္ခအဆုံးနိရောဓနေပယ်ကိုဒီဘောဓိပက္ခယံ38ပါးကကြီးစုပြုပြီးတော့မညာပုညာပေါ်မသွားဘူးလားသစ္စာဘုရားရှင်ကဥပမာလေးပြပြီးတော့ခန္ဓာကိုဆောင်ပြတယ်နော်ဒါကြောင့်ဒီနေ့တရားဟောတရားနာလေးကြားတဲ့ဘုန်းကြီးတို့အတွက်တရားဓမ္မတို့အတွက်ဘုရားရှင်ဆုံးမတရားတော်ဟာပူလောင်စေတတ်သလားညည်းအေးစေတတ်သလားအဆုံးမကိုကြောင်းကြဆိုင်ပြီးကြည်ညိဖို့သာလိုတယ်ဘုရားရှင်ဆုံးမတဲ့အတိုင်းသာကြောင်းကြဆိုင်ပြီးကြိုးစားနေဖို့သာလိုတယ်မကြိုးစားရင်တော့ဘာမှမသိဘူးနော်ဘာမှဖြစ်လာလိမ့်မယ်မဟုတ်ဘူးနော်ဒါကြောင့်သတိပဋ္ဌာန်အချိန်ကတည်းကကြောင်းကြဆိုင်ခါဒီရုပ်ဉာဏ်ဒီခန္ဓာ၅ပါးတို့အချိန်မှများသောဖြစ်ပြီးပျက်စီးတဲ့ဒုက္ခသစ္စာကိုမြင်နေကြပါသည်အပေလေးပုံရောက်စေနိုင်သောသမုဒယသစ္စာကိုအကျင့်မဲ့ပဲသောမေကသစ္စာပေါင်းများကြကုန်လျက်និရောဓသစ္စာဆိုတဲ့ကံတဲ့ဘက်ကိုကောင်းစွာမသွေလှမ်းတဲ့နိုင်ကြပါစေကုန်သတည်း